ကျွန်တော်တို့ကဘုဂိုလ်တော်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နီးကပ်လာချိန်မှာပဲမြေဆုံဆဲစီမံကိန်းအပြီးတိုင်ဖြတ်သိရေးတောင်းဆိုတဲ့လူလူလှူရှားမှုတွေအချိန်မြင့်တက်လာနေပါတယ်။မဒက်ဖြာဧပြီလ၂၀ရက်နေ့မှာတော့အေရဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့ခေါင်းစဉ်နဲ့မြေဆုံဆဲစီမံကိန်းကိစ္စအဖြေရှာဖို့အကျိုးသက်ခွိုင်းတစ်ခုကျင်းပဖို့ရှိနေသလိုမြေဆုံစီမံကိန်းဖြတ်သိမ ီတချို့ကိုကိုစောထက်ကပြီးပြတင်ပြထားပါတယ်
နိုင်ငံတော်တာဝန်ကဒေါက်ဆန်းစုကြည်ရဲ့ဒီအပိုင်းသွားမဲ့တရုတ်ပြည်ခီးစဉ်အတွင်းမှာကချင်ပြည်နယ်မှာလုံးမဲ့မြေဆုံဆဲတီဖောင်ရင်းနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့ရှိနေကြောင်းအဲ့ဒီအပေါ်မှာလူလူကစိတ်ဝင်စားနေကြတာပါဒီလိုခီးစဉ်မတိုင်ခင်မနက်ဖြန်စနေနေ့မှာပဲရန်ကုန်မြို့မှာတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့သောင်းစဉ်နဲ့မြေဆုံအရေးဖြေရှာမဲ့သကဝိုင်းတစ်ခုကိုတဘာဝပတ်ဝန်းကျင်အရေးနားလည်ကြွမ်းကျင်သူတွေနဲ့စပေးအမှုပညာအတိုင်းဝန်းကနာမည်ကြီးပုဂ္ဂိုလ်တချို့ပါဝင်ပြီးဆွေးနွေးကြဖို့ရှိနေကြပါတယ်တချို့ရင်းမှာပဲအရာဝတီကိုပြန်ရွေးယူရမယ်ဆိုရဲစကားလုံးအတုံးနှုံးပေါ်မှာလည်းနားလည်မှုတွေစိုးရိမ်မှုတွေအမျိုးမျိုးကွဲပြားလာနေကြတာပါမြန်မာအစိုးရအနေနဲ့တရုတ်အစိုးရကိုပေးထားတဲ့တတိကောအတိုင်းအကောင့်တွေပုံမလားဒါမှမဟုတ်ရင်စီမံကိန်းရဲ့တန်ကြီးကိုပြီးရောဘူးကဖြည့်ရှင်းသင့်တဲ့နီလန်းလားဆိုတဲ့အပေါ်မှာအမြင်ကွဲပြားနေကြတာပါအရာဝတီကိုပြန်ရွေးယူကြမယ်ဆိုရဲစကားဝိုင်းကိုဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာထွန်းလွင်ကတော့ပြည်သူကဒီစီမံကိန်းအတွက်ရောကြီးပေးတာဟာအစိုးရကိုကူညီဖြည့်ရှင်းနိုင်မယ်နီလန်းတစ်ခုဖြစ်နိုင်ကြောင်းဖီယိုကိုပြောပါလေ
။ဒါအဲ့တော့အစိုးရရဲ့ဒီမက်ကဟောလာဒီမက်ကတရုတ်နိုင်ငံရဲ့နောက်ပြည်သူရဲ့သုံးဝေဆိုင်မှာဒါပြည်သူကလည်းသူတက်နိုင်တဲ့ဘက်ကဆက်ပြီးတော့အစိုးရကိုကူညီတဲ့သဘောပါပဲ။အဲ့တော့ကျွန်တော်တို့ကဒါအစိုးရအနေနဲ့ဒီလိုပြန်ရွေးဖို့လုပ်ပြခြင်းနဲ့ငွေကြေးကြီးမှာကဲကဲရှိနေတယ်ဆိုရင်ဒါပြည်သူကဝိုင်းခဲ့မယ်ဆိုတော့စန္ဒရှိတဲ့လူတွေရဲ့သဘောထားအတိုင်းလုပ်တဲ့ပွဲပါပဲ။ကျွန်တော်တို့ကတော့တန်းတန်းတည်း last minute ဒီတော့ ERD ကိုကောက်ဝယ်ပါပဲ။ဒါပေမဲ့ decision ကတော့ဒါဘာလို့ပြောလဲရှိကာနာယာစိုးရရဲ့ decision ပဲဖြစ်တော့မှာပေါ့။ဟုတ
်။နိုင်ငံကြီးလေးလာသူဒေါက်တာရံမျိုးသိန်းကတော့ဒါဟာနီလန်းတစ်ခုဖြစ်နိုင်ပြီမဲ့လေ။တခြားနီလန်းတွေကိုလည်းထည့်သွင်းစဉ်းစားတဲ့ကြောင်းအခုလိုပြောပါတယ
်။ကျွန်တော်မြင်တော့လစ်စုံကိုပြန်ရွေးရမယ်ဆိုတဲ့အသုံးအနှုန်းကဒီလိုမျိုးမရှိဘူးလို့မြင်ပါတယ်။ဒီကုန်ကျစရိတ်ကိုပြန်ပေးတဲ့နီလန်းဟာလည်းပဲတစ်ခုဖြစ်တဲ့ပါလေ။ဒါပေမဲ့အဲ့ဂျော်ဂျီပြန်ပေးတဲ့နီလန်းတစ်ခုတည်းပဲရှိတာမဟုတ်ဘူးလို့ကျွန်တော်နားလည်ပါတယ်။ဥပမာ project အစားကိုပေးတာမျိုးအခြားပေါ့လေ။နှစ်နိုင်ငံအခြားမှာတန်တမာနီးရကြီးနိုင်ဆွေးနွေးပြီးတော့အပြေရှာနိုင်တဲ့နီလန်းတွေရှိတယ်လို့မြင်ပါတယ်။
2018ဒီဇင်ဘာ28 29မှာတရုတ်တန်အမတ်ဟောင်ရှန်ကကချင်ပြည်နယ်ကိုသွားရောက်ခဲ့ပြီးဘာသာရေးခေါင်းဆောင်တွေကချင်ပါတီအနေနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာကချင်အဖွဲ့အစည်းရဲ့အနေနဲ့အငင်းပွားနေတဲ့မြေဆုံဆဲကိစ္စအပါဝင်ကချင်ပြည်နယ်မှာရှိတဲ့တရုတ်စီမံကိန်းတွေနဲ့ပတ်သက်ပြီးဝင်ရောက်မပတ်သက်ဖို့ပြောခဲ့ပါတယ်။ဒါဟာအမေရိကန်နဲ့ဗြိတိန်တန်မတ်တွေကချင်ပြည်နယ်ကိုသွားပြီးတပတ်အကြာမှာဖြစ်ပါတယ်။တရုတ်တမန်နဲ့အဲ့ဒီတုန်းကပြစ်ဆုံးခဲ့သူတွေတဲကတူဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကွမ်ကောင်အောင်ခန်းကမြေဆုံနဲ့ပတ်သက်ရင်ပြည်သူလူထုနဲ့တသားတည်းတောက်ွက်ကြောင်း VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ကချင်ပြည်သူလူထုကတော့ကချင်ပြည်သူလူထုနဲ့ကျွန်တော်ဒီဒီမိုကရက်တစ်ပါတီအပါဝင်ပေါ့နော်အဲဒီကတော့ကျွန်တော်ရစ်ဆုံကြီးကသာတိဆောက်ကိုရအဲကျွန်တော်လုံးဝကန့်ကွက်ပါတယ်ကျွန်တော်အလိုမရှိပါဘူးနောင်နောင်ကိုလည်းဒီဟာနဲ့ပတ်သက်ပြီးမှဆွေးနွေးစရာလည်းအကြောင်းမရှိဘူးဆိုတဲ့ဟာမျိုးပဲကျွန်တော်ပြောလို့ပါတယ
်ရစ်ဆုံနဲ့ပတ်သက်ပြီးအခုနှစ်ဇန်နဝါရီလတုန်းကလည်းငင်းညမ်းပါစီမြန်မာပြည်ကွန်ရက်ကဥဆောင်ပြီးရစ်ဆုံဆဲစီမံကိန်းရပ်တန့်ဖို့တိုင်းသုံးတိုင်းမြို့ပေါင်း20မှာကြေကြေပြန့်ပြန့်ကန့်ကွက်ခဲ့ပါတယ်အဲဒီမြို့နယ်တွေကကောက်ခံလို့ရတဲ့လက်မှတ်တွေကိုစုဆောင်ပြီးနိုင်ငံတော်အတိုင်းအတာရုံးလွတ်တော်ကုလသမဂ္ဂပြီးတော့မြန်မာတရုတ်တန်ရုံးကတဆင့်တရုတ်ကွန်မြူနတီပါတီစီကိုပေးပို့သွားမှာပါ။အဲရနဲ့ပတ်သက်ပြီးမကြခင်တရင်ထုတ်ပြသွားဖို့ရှိကြောင်းငင်းရမပါစေမြန်မာပြည်ကွန်ရက်ပြည်မျိုးတောင်ကန်ဦးညီကပြောပါတယ
်။ကျွန်တော်တို့ဒီသာကန်အနေနဲ့ရောကျွန်တော်တို့ဒီကတကြလှုပ်ရှားသူတွေအနေနဲ့ရောပေါင်းဆောင်တဲ့လူတွေအနေနဲ့ရောလုံးဝလက်ခံနိုင်မှာမရှိဘူးလေ။ဒီဆုံးစမ်းနေတဲ့ပတ်သက်ပြီးဒီမှာဒီအောင်ပြန်စုတွေအကြောင်းပါပဲ။ပြန်စုပြီးရတဲ့ကြောင့်တရင်ကစီမံပေါ်တစ်ခုလုပ်မယ်။တရင်ကစီမံပေါ်ရရင်လေပြီးတော့ဘလောက်ပြည်အတွက်ရလဲဖြစ်ကိုဆက်ပြီးတော့ဆောင်ရွက်မယ်ဆိုတဲ့ဥစ္စာကိုဒီတရင်ကရှင်းရှင်းပွဲအပြင်တော့ထုတ်ပြန်သွားပါပါ
။ရေကောင်ဆိုင်စီမံကိန်းရတောင်ဖို့မြန်မာကက်တလက်ကာဒီနယ်ဂျဟန်အမတ်ချားစ်မောင်မိုကလည်းမြန်မာအစိုးရတောင်ရှိသူတွေကိုအင်ဂျီလာ15ရက်ကဒုတိယကြိမ်မြောက်စာပေးဖို့မေတ္တာရပ်ထန့်ခဲ့သလိုဒီတစ်ချိန်မှာတော့တရုတ်အစိုးရစီကိုပါတပြိုင်တည်းထည့်ပေးဖို့ခဲ့ပါသေးတယ်။မြေဆုံဆယ်နဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့မြန်မာအစိုးရကြားနားလည်မှုတွေဘယ်လိုယူထားတဲ့စာချုပ်ပါအချက်လက်တွေကိုဘယ်လိုရှိရဆိုတာကိုပွင့်လင်းမှုမရှိပါဘူး။ဒီစီမံကိန်းကို2006ဒီဇင်ဘာ28ရက်အဲ့ဒီအချိန်ကနိုင်ငံတော်အေဂျန်တာယာရေးနဲ့ဖွံ့ဖြိုးရေးအစိုးရရဲ့အမှတ်1အသေးစိတ်စွမ်းအားဝန်ကြီးဌာနနဲ့တရုတ်စွမ်းအင်ကုမ္ပဏီ CPI ကြားချုပ်ဆိုခဲ့တာဖြစ်ပါတယ်။